ဒါဆိုစတန်နိုင်ငံမှာပြည်ခဲ့တဲ့သတင်းပတ်ထဲအဓိကရုံးတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်19ဦးအပါအဝင်လူပေါင်း225ယောက်တေဆုံးခဲ့ရတယ်လို့အစိုးရရှေ့နေရုံအခြေကဲဆရစ်ရှယ်လာဘယက်ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတော်ကရင်ခွဲရုံးတွေကိုရောက်လာတဲ့အလောင်းတွေကိုအခြေခံပြီးတတ်ထားတဲ့တေဆုံးသူတွေထဲမှာလုံခြုံရေးတပ်သားတွေကပြစ်တက်လို့တေဆုံးရတဲ့လက်နက်ကင်လူစုတွေပါဝင်တယ်လို့လည်းပြောပါတယ်။တေဆုံးသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုနောက်ထပ်သတင်းထုတ်ပြန်မယ်လို့လည်းပြောပါတယ်။အရင်ဆိုရက်ပြောင်းစုကနေခွဲထွက်ခဲ့ပြီးတဲ့နောက်ပိုင်းဂါဇာစတန်နိုင်ငံမှာအတိတ်အကြောင်းအများဆုံးစုပ်ပုမှုဖြစ်တယ်လို့လည်းပြောပါတယ်။ရင်းနှံထွက်လုပ်တဲ့ဂါဇာစတန်မှာရက်စီစိထိုးတက်လာခဲ့တဲ့နောက်ဆန္ဒပြပွဲတွေကနေအကြမ်းဖက်စုပ်ပုမှုတွေဖြစ်ပွားခဲ့တာပါ။ဆန္ဒပြပွဲတွေမှာလူပေါင်း5000လောက်ပါဝင်ခဲ့ကြောင်းနဲ့ဇန်နဝါရီ5ရက်နေ့ကတော့အဆိုးဆုံးဖြစ်ခဲ့ပြီးအဲ့ဒီနေ့ကမြို့ကြီးအတော်များများမှာအဆိုးအဆောက်တွေကားတွေဗန်တွေနဲ့ဈေးဆိုင်တွေကိုဆန္ဒပြသူတွေကမိရှုခဲ့ကြတယ်လို့လည်းအဆိုးရရှေ့နေရုံအကြီးအကဲကပြောပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေကိုထိန်းနိုင်လို့အတွက်တမရကဆမ်ချိုမတိုယာကပ်ကရွှေချောင်းဦးဆောင်တဲ့စီးမဟာမိတ်ဖွဲ့ကိုအကူအညီတောင်းကြတာလည်းဖြစ်ပါတယ်။ဆန္ဒပြပွဲမှာဖမ်းဆီးခံရသူက9000ကျော်ရှိနေပါတယ်။